Labrador နိုင်ငံမှာပေချာလို့ခေါ်တဲ့အရေးပေါ်အချက်ပေးသတင်းပုဂ္ဂရိယာတွေအင်္ဂါနေ့ကပြိုင်တဲ့ပေါက်ကွဲခဲ့တဲ့အတွက်လူရှိအောင်သိဆုံးခဲ့ပြီး2900ဒဏ်ရာရရှိသွားခဲ့တယ်လို့ Labrador ကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ဒဏ်ရာသူတွေထဲမှာ Hezbollah စစ်သွေးကြွတွေလည်းပါဝင်ကြပြီးဒါဟာ Israel ရဲ့လက်ချက်လို့ Hezbollah အဖွဲ့ကကြေညာချက်ထုတ်ပါတယ်။အဒီလိုဒဏ်ရာခဲ့ကြတဲ့အထက်မှာ Labrador ဆိုင်ရာ Iran တန်မကြီး Mostafa Armani ပါဝင်တယ်လို့ Iran နိုင်ငံတော်ပိုင်းသတင်းဌာနသတင်းကဆိုပါတယ်။ဆဲလ်ဖုန်းနဲ့ဆက်သွယ်ကြတဲ့အခါ Israel ကထောက်လန်းတရှိမှာကိုဆိုတာကြောင့် Hezbollah အဖွဲ့ရဲ့လုပ်ငန်းတွေမှာအသုံးပြုဖို့ပြီးခဲ့တဲ့လတော်ကြာကပေးချာတွေကိုထုတ်ပေးခဲ့တာဖြစ်ကြောင်း Lebanon Media တွေကဆိုကြပါတယ်။ပေးချာဟာ Radio Live သုံးသတင်းပို့ဆက်သွယ်ရေးကိရိယာငယ်ဖြစ်ပြီးအရွယ်အားဖြင့်အနားတစ်ဖက်နှစ်လက်မောင်းဝန်းကျင်မှာရှိတဲ့4000ပုံစံဖြစ်ပါတယ်။ဆဲလ်ဖုန်းနီးပညာမတိုးတက်မီကဆရာဝန်တွေသွန်နာပြုတွေလုံခြုံရေးတာဝန်ယူထားသူတွေလုပ်ငန်းအသီးသီးကအရေးတကြီးဆက်သွယ်ဖို့လိုအပ်သူတွေကြိုက်တတ်ကြပါတယ်။တရင်တွေအဝင်များလာတဲ့အခါဘက်ထရီကပူလာပြီးပေါက်ကွဲတာပါ။ဒါကအစ်စရေးထောင်လိုက်ရဲ့စွမ်းရည်ကိုပြတ်တက်နေပါတယ်လို့သုံးသက်သူတွေကထင်မြင်ကြပါတယ်။